တရုတ်နိုင်ငံမှာအငင်းပွားပွဲပြန်လည်ပညာပေးရဲဘက်စခန်းတွေနဲ့ဆယ်စုနှစ်ပေါင်းများစွာရှိလာခဲ့တဲ့တအင်းတောင်ကလေးတယောက်စနစ်တူကိုဖျက်သိမ်းမှုအမျိုးသားလွှတ်တော်ကမဲခွဲဆုံးဖြတ်လိုက်တယ်လို့နိုင်ငံပိုင်သတင်းဌာနကဖော်ပြပါရယ်အထက်အလို့ကြားလိုင်းနာဆောင်ရွက်နေရတဲ့အမျိုးသားပြည်သူ့ကွန်ဂရက်အမြဲတမ်းကော်မတီရဲ့စနစ်နေ့ကဒီဆုံးဖြတ်ချက်ဟာနိုဝင်ဘာလကတရုတ်ကွန်မြူနစ်ပါတီရဲ့ဆုံးဖြတ်ချက်ကိုအကောင့်ထဲဖော်ဖို့လှုပ်ဆောင်လိုက်ခြင်းသာဖြစ်တယ်လို့ရှင်းဟွာသတင်းဌာနကရေးသားပါရယ်အလုတ်ကျန်းစခန်းကလူတွေအလုံးဟာစနေနေ့ကစပြီးလွတ်မြောက်လာကြတော့မှဖြစ်ပေမဲ့ဒီစနစ်ကိုဖျက်သိမ်းလိုက်တာဟာသူတို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်တွေကိုရုပ်သိမ်းလိုက်တာမဟုတ်ဘူးလို့လည်းဖော်ပြပါတယ်။ဒါဟာထိမ့်သိမ်းခံခဲ့ရသူတွေကနစ်နာမှုနဲ့ပြန်လည်တရားစွဲလာမှာကိုကာကွယ်ထားတာဖြစ်တယ်လို့လည်းရှင်းပြထားပါတယ်။နာမည်ဆိုးတဲ့ဒီပညာပေးစခန်းတွေမှာပြစ်မှုကျွလွန်တယ်လို့ဆိုသူတွေကိုယုံတင်စစ်ဆေးခြင်းမရှိဘဲရဲကဒီစခန်းတွေမှာ၄နှစ်အထိချုပ်နှိုင်ထားနိုင်ခဲ့ပါတယ်။လူပေါင်းတစ်သိန်း900လောက်ကိုထိမင်းထားခဲ့တဲ့ဒီရဲဘက်စခန်းတွေကိုဘာနဲ့အစားထိုးလာမလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တခါမိဘတဘာဘာဟာသူကိုယ်တိုင်တူဦးရီသောကလေးဖြစ်ခဲ့တယ်ဆိုရင်သူ့အိမ်ထောင်မှာကလေးနှစ်ဦးယူခွင့်ရှိတယ်လို့လည်းအမြဲတမ်းကော်မတီကပြဋ္ဌာန်းလိုက်ပါတယ်။